ပျောက်ဆုံးနေတဲ့ Air Asia ခရီးသည်တွေလေယာဉ်ဟာပင်လယ်ပြင်အောက်မှာရောက်နေလောက်ပြီလို့အင်ဒိုနီးရှားရှာဖွေရေးနဲ့ကယ်ဆယ်ရေးအဖွဲ့ရဲ့အကြီးအကဲကပြောကြားလိုက်ပါတယ်။ခရီးသည်တွေလေယာဉ်ဝန်ထမ်းစုစုပေါင်း162ဦးလိုက်ပါသွားတဲ့ Airbus 320အမျိုးအစားအဲ့ဒီလေယာဉ်ဟာအင်ဒိုနီးရှားနိုင်ငံ Java ပင်လယ်ပြင်အတွင်းမှာတနည်းကနေနေကပြက်ကျသွားခဲ့တယ်လို့ယူဆရတဲ့အကြောင်းအဲ့ဒီရှာဖွေကယ်ဆယ်ရေးအဖွဲ့ရဲ့အကြီးအကဲဘန်ဘန်ဆူလစ်စီယိုကသတင်းထုတ်တွေကိုဒီကနေ့ပြောဆိုလိုက်ပါတယ်။ရှာဖွေရေးမှာပါဝင်ဆောင်ရွက်နေတဲ့အဖွဲ့တွေကပြပုတဲ့သတင်းအချက်အလက်တွေနဲ့လေရင်ပြကြသွားတယ်လို့ခန့်မှန်းတွက်ဆထားတဲ့နေရာဟာပင်လယ်ပြင်ဖြစ်နေတဲ့စတဲ့အချက်တွေကိုအခြေခံပြီးတော့အခုလိုတွက်ဆခန့်မှန်းရတာဖြစ်တယ်လို့ဖြစ်ပြီးတော့ပင်လယ်လေရင်ဟာပင်လယ်ပြင်အောက်မှာရောက်နေပြီလို့ပြောဆိုရတာဖြစ်တယ်ဆိုတဲ့အကြောင်းဘန်ဘန်ဆူလစ်စီယိုကပြောပါတယ်အခုလိုလေရင်ပျောက်ဆုံးမှုဖြစ်ပွားခဲ့ပြီးတဲ့နောက်အင်ဒိုနီးရှားရဲ့လေကြောင်းဆိုင်ရာနီးနာတွေကိုပြန်ပြီးတော့တုံ့သက်ဖို့အမိန့်ထုတ်ထားတဲ့အကြောင်းလဲတမရဂျိုကိုဝီဒိုဒိုကပြောလိုက်ပါတယ်တောကဖီစီနေတဲ့ခီးတရေရဲ့မိသားစုတွေကမျှော်လင့်ချက်တစုံတရာထွက်လာလို့နဲ့ဆောင်ဆိုင်နေကြတဲ့အချိန်မှာပဲဒီကနေ့ရှာဖွေရေးလုပ်ငန်းတွေကိုဆက်ပြီးတော့ပြုလုပ်နေကြတယ်လို့ဆိုပါတယ်။တင်မောလေရင်နေနဲ့ရဟယင်းတွေအသုံးပြုပြီးတော့ရှာဖွေရေးလုပ်ငန်းတွေဆက်လက်ပြုလုပ်နေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကလည်းအကူအညီရှာဖွေပေးဖို့အတွက်အစိုးပြုထားကြပါတယ်။လေရင်ရှိတဲ့နေရာကိုအကူအညီရှာဖွေပေးဖို့အတွက်တနင်္လာနေ့မှာအင်ဒိုနီးရှားအစိုးရကပေးပို့ထားတဲ့တောင်းဆိုချက်ပေါ်တုံ့တက်မှုတွေပြုလုပ်နေပြီဖြစ်တဲ့ကြောင့်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်ခင်ဗျာ။